အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားတွေရဲ့အခြေအနေကိုလက်ပြောင်းမျိုးမှာတွားရောက်ပြီးတော့သတင်းယူကြတဲ့သတင်းသမားတချို့ကိုရဲတပ်ဖွဲ့ကနေပြီးတော့ရိုက်နှက်ဖမ်းဆီးတာနဲ့ပတ်သက်ပြီးဒါဟာအစိုးရနဲ့သတင်းမီဒီယာတွေတမားတွေကြားမှာယုံကြည်လေးစားမှုနားလည်မှုတွေပျို့ကွဲစေတယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီကနေဝေဖန်လိုက်ပါတယ်ဖန်စီခံထားရတဲ့သတင်းသမားတွေကိုလည်းချက်ချင်းပြန်လွှတ်ပေးပါဆိုပြီးတော့တောင်းဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ဗရန်မျိုးမှာရဲတပ်ဖွဲ့တွေကအင်အားသုံးရိုက်နှက်ဖန်စီခဲ့တဲ့အထက်မှာအမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုနေကြတဲ့ပင်မကျောင်းသားတပိတ်ဒီကျောင်းသားဆန္ဒပြသူတွေအပြင်ဒေသခံတချို့နဲ့သတင်းသမားတွေလည်းပါဝင်ခဲ့ပါတယ်ကျောင်းသားတပိတ်နဲ့ပတ်သက်တဲ့အခြေအနေတွေကိုအများပြည်သူသိအောင်သတင်းယူတင်ပြပေးနေတဲ့သတင်းသမားတွေကိုအာဏာပိုင်အဖွဲ့တွေကရိုက်နှက်ဖန်စီတာဟာသတင်းမီဒီယာတွေနဲ့အစိုးရအကြားယုံကြည်မှုနဲ့လေးစားမှုတွေကိုပြိုကွဲစေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အထူးရင်မှုကိုကျော်မင်းဆွေကပြောပါတယ်
။အစိုးရနဲ့ကျောင်းသားတွေရဲ့တစ်နှစ်ဖက်ကိုကျွန်တော်တို့မီဒီယာတွေကဘယ်ဘက်ကမှန်တယ်မှားတယ်ဆိုတာမပြောလို့ကျွန်တော်အနေနဲ့လည်းမပြောလို့ဒါပေမဲ့ဒီငင်းငင်းချမ်းချမ်းဆန္ဒပြအနေနဲ့သူတွေကိုဒီလိုအကြမ်းဖက်နေနေတဲ့ကိစ္စကိုကျွန်တော်တို့လုံးလုံးဆန့်ကျင်ကန့်ကွက်တယ်။အဲ့လိုကြမ်းဖက်ဆန့်နှိပ်ကွပ်တဲ့အပြင်ကိုဆန္ဒပြနေတဲ့တည်ငေါ်ဒီလိုအခြေအနေတွေအားလုံးကိုမကြည့်ဘူးလို့တည်အောင်ကြည့်ဘူးဆိုတဲ့အခါမှာတည်င်းတည်ခွင့်ရှိတဲ့ကြည့်ဘူးနိုင်ငံသားအားလုံးပေါ့နော်နိုင်ငံသားအလုံးတည်အောင်တည်င်းပြန်ကြပြီးတဲ့တောင်းခံနေတဲ့တည်င်းမီဒီယာသမားတွေကရောပြီးတော့ကြိုက်နဲ့ဖန်ဆီးတာတော့ဒါလွန်သွားတာပေါ့နော်ပို့ပြီးတော့ဆိုလိုတာကတည်င်းသမားဆိုတာပေတိုင်းပြည်ပေနိုင်ငံမှာဖြစ်ဖြစ်ဒီလိုဖြစ်ကြုံနေဖြစ်လို့ရှိလို့ရှိရင်တည်င်းပြယူပေါ်ပြကြတာပဲတည်င်းပြကြတာပဲအဲ့ဒါကိုနိုင်ငံကဥပဒေတွေမှာတော့တရင်ရယူတဲ့သတင်းသမားတွေတက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကအကာအကွယ်တောင်းပေးရသေးတာအခုကအကာအကွယ်မပေးတဲ့အချိန်သတင်းသမားတွေကအညိုတကြီးရိုက်တဲ့သဘောမျိုးဆန့်ကျင်ကျွန်တော်တွေ့ရတယ်ဒီဗီဒီယိုဖိုင်တွေမှာရောတပ်ပုံတွေမှာရောမကဟာအမတန်ကိုဟိုမလိုလားအပ်တဲ့အပြုအမူတွေဖြစ်တယ်နောက်တစ်ချက်ကဒီသတင်းမီဒီယာတွေနဲ့အစိုးရအကြသတင်းမီဒီယာနဲ့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကြားယုံကြည်မှုလေးစားမှုနော်နားလည်မှုပြပွဲတော့အောင်လုပ်တဲ့သဘောမျိုးဆောင်နေဒါကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့နော
်သူတို့ရဲ့မေးမြန်းစုံစမ်းချက်တွေအရမင်းကဖမ်းဆီးခံရတဲ့အထက်မှာသတင်းသမားနှစ်ဦးပါဝင်ပြီးတော့ဒီလူတစ်ယောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲအခြေအနေကိုတော့တိကျမသိရသေးဘူးလို့ကိုကျော်မင်းစွေကပြောပါတယ
်ကျွန်တော်တို့လောလောဆယ်ရထားတဲ့သတင်းရတော့နှစ်ယောက်ပေါ့နော် reporter ဂျာနီယာတစ်ယောက်ကနောက်တစ်ယောက်ကတော့မြန်မာ global post ပေါ့နော် global post ဂျာနီယာတစ်ယောက်တစ်ယောက်ကတော့အခြေခံသတင်းတော့တစ်ယောက်ကတော့သတင်းတော့ပေါ့နော်ကျွန်တော်အဲ့နှစ်ယောက်ရဲ့အမိစင်းကိုတော့ကျွန်တော်ကြံကြဲဝန်ကြီးဌာနစီပို့ထားတယ်။ပို့ထားပြီးတော့နောက်ဆက်တွဲကတော့အခုချိန်ထိမသိသေးဘူးပေါ့နော်။ဒါအခုကတော့တို့အဲ့တပိတ်အမောက်ចောင်းသားတွေနဲ့အတူတူအဲ့တာယာဝီထောင်မဲပေါ့နော်။တာဝီထောင်နေပြီးတော့လက်ဗရန်ကိုဒီနေ့ရုံထုတ်တယ်လို့ပြောတယ်။အဲ့ရုံထုတ်တဲ့အချိန်မှာတို့ပါမပါတို့နောက်ဆက်တွဲအချိန်ကြီးပါလဲဆိုတော့ကျွန်တော်မသိသေးဘူးကြ။
ဆန္ဒပြပွဲမှာပါဝင်ဆန္ဒပြတာမဟုတ်ဘဲအခြေအနေကိုလိုက်ပါသတင်းယူနေတဲ့သတင်းသမားတွေကိုအခုလိုရိုက်နှက်ဖမ်းဆီးတာဟာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့သတင်းမီဒီယာတွေနဲ့ပတ်သက်တဲ့နိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေကိုမလေးမစားပြုရကြတယ်လို့လည်းမြန်မာစာနယ်ဇင်းကောင်စီယာယီကဝေဖန်ထားတာပါရဲတပ်ဖွဲ့ရဲ့လုပ်ရက်ကိုအပြည့်အထန်ကန့်ကွက်တဲ့အကြောင်းနဲ့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လုပေးဖို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကမတ်လ10ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုထားပါရဲ့ရှင်